မင်္ဂလာပါခင်ဗျာဒီနေ့တရက်လီလိုင်းစီစဉ်မှာတော့မကြာခင်ကုန်ဆုံးတော့မဲ့2019ခုနှစ်ထဲမှာမြန်မာနိုင်ငံကြုံခဲ့ရတဲ့အဆိုးအကောင်းတွေအကြောင်းကိုဆွေးနွေးကြပါတယ်လွန်ခဲ့တဲ့နှစ်အတွင်းမှာမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးပြည်တွင်းညီညာရေးတိုးတက်မှုဆွေးနွေးမှုတွေဘာတွေရှိခဲ့ပါသလဲတိုးတက်မှုတွေဆွေးနွေးမှုတွေကလည်းသင်ခန်းစာယူနိုင်တာဘာတွေရှိမလဲဆိုတာကိုဆွေးနွေးသွားမှာဖြစ်ပါတယ်ဆိုတော့ပင်နိုင်ဆွေးနွေးကြမဲ့ပုံကိုယ်တွေလည်းလီလိုင်းပေါ်မှာရောက်နေပါပြီဆိုတော့ကျွန်တော်ဒီပင်နိုင်ဆွေးနွေးမဲ့ပုံကိုယ်တွေရဲ့ရေဝီရသဘောထားတွေကိုအရင်ဆုံးကျွန်တော်ကြားချင်ပါတယ်ဟိုဒီမြန်မာရေးအခက်အခဲသူတို့ဖြစ်တဲ့ဒီဥစည်ရဲ့သူရဲ့သဘောထားကိုအရင်ကျွန်တော်ကြားချင်ပါတယ်ဆိုတော့2019ခုနှစ်ကိုကျွန်တော်တို့ပြန်ပြောင်းကြည့်မယ်ဆိုရင်အဓိကအားဖြင့်အောင်မြင်မှုမအောင်မြင်မှုဖြစ်နေဘာတွေများရှိခဲ့တယ်လို့ယူပြီးကသုံးသပ်နိုင်မလဲဥစည်ရဲ့သူခင်ဗျအ
ဲကျွန်တော်တို့ဟိုအောင်မြင်မှုတွေကတော့ဟိုစီးပွားရေးဘက်မှာဟိုတချို့ရှိတယ်ပေါ့နော်ဆိုတော့ဥမာဒီကုမ္ပဏီဥပဒေကအသက်ပြထားလိုက်နိုင်တာအဲပြီးတဲ့အခါကျရင်ကျွန်တော်တို့ဟိုစံတင်ပို့တဲ့အခါမှာဒါ55နှစ်လောက်အတွင်းမှာဒါအများဆုံးဖြစ်သွားတာပေါ့နော်ဆိုတော့အဲ့လိုမျိုးလေးတွေတွေ့ရတယ်ဒါပေမဲ့ပဲစည်းဘက်မှာကျတော့လေဟိုပဲဟိုဒါအိန္ဒိယပြိလိုက်တဲ့ခါကျတော့ကျွန်တော်တို့ဒီဘက်မှာတော့ကြောက်ကြဲဖြစ်သွားတာရှိတယ်ပေါ့နော်အဲနိုင်ငံရေးဘက်ပြောရင်ကျတော့ဟိုရခိုင်ရေးမှာကျွန်တော်တို့တော်တော်လေးအထိနာသွားတယ်အဲရခိုင်ရေးမှာထိနာပြီးတဲ့ခါကျတော့နိုင်ငံရေးမှာကျတော့လေရခိုင်ကြောင့်လည်းပါတာပေါ့နော်အာယုန်လေးကကျွန်တော်တို့ကြားတဲ့ခါကျတော့ဟို2019ကိုနိုင်ငံရေးနှစ်လို့လှုပ်ထားပေမဲ့ဟိုအများကြီးတော့ကျွန်တော်တို့တိုးတက်မှုမရလိုက်တာတော့တွေ့ရတယ်ပေါ့နော်ဆိုတော့ပြောရမယ်ဆိုရင်တော့ဟိုဒီဆိုအကောင်ကတော့ကျွန်တော်တို့ရောနေတဲ့နှစ်ပါပဲ2019နှစ်ကတော့လေကျွန်တော်တို့အနေနဲ့ကကျွန်တော်အနေနဲ့ကတော့အများကြီးပိုတော့မျောမှန်းနဲ့အဲ့လိုစခင်အဲဒါပေမဲ့ပြီးတော့တဲ့အချိန်မှာတော့ဟိုဖြစ်မလာတာတွေရှိတယ်ပေါ့လေဟုတ်ကဲ
့ဟုတ်ကဲ့ပါခင်ဗျာဆိုတော့ကျွန်တော်ဒီအမေရိကန်ပြည်တော်စုကဟိုမြန်မာပြည်အကဲခတ်တူဖြစ်တဲ့ဒေါက်တာတင်းဆွေရဲ့သဘောထားလေးကြားချင်ပါတယ်ဆိုတော့ကျွန်တော်တို့ဆရာဦးတင်းဆွေဒီ2019ခုကိုပြန်ပြီးတော့သုံးသပ်မယ်ဆိုလို့ရှိရင်စိန်ခေါ်မှုတွေဒီတိုးတက်မှုဆက်ရုံမှုဘာတွေများမြင်မိတယ်လဲခင်ဗျာ
โอเคဒီ NLD ဆိုရတက်လာကစားကပြည်သူလူထုရောနိုင်ငံတကာကရောအင်တာမအကြီးမားမြင့်မားတဲ့ပြည်နယ်ကျောင်းလေးကြီးတွေကိုမြုပ်လင်းစောင့်သားခဲ့ကြတာအဲတနှစ်တာပြီးလို့ဒုတိယနှစ်နဲ့ရောက်တဲ့အခါမှာတော့ကဥပိလက်တွေ့ကြတဲ့မြန်မာချက်တွေနဲ့အမြင်လာကြတယ်လို့ကျွန်တော်မြင်လာတယ်အဲတခါ NLD ဆိုကကိုနိုင်ကလည်းပဲဒီဒုတိယနှစ်2019ခုနှစ်ပြန်မှာ OPT ငင်းတဲ့အစိုးရနဲ့တူတဲ့အလုပ်တွေလုပ်လာတယ်လို့ဟိုကျွန်တော်မြင်တယ်။အဲ့တော့ဒီအခြေခံနှစ်ခုအပေါ်မှာတစ်နှစ်တိုင်းရလဒ်တွေကိုတုံ့တက်လို့ရှိရင်တော့ဖြစ်တဲ့နာတွေဖြစ်လာတယ်။တည်ငြိမ်မှုရှိတယ်။သို့တော့မမျှော်လင့်တဲ့အဲခန္ဓာဟာဆွေးနွေးသလိုပေါ့။မမျှော်လင့်တဲ့နိုင်ငံကစင်မြင့်မှာတော့ရခိုင်ပြည်မြောက်ပိုင်းအရေးခင်ဟာအကြဆုံးမှုကြီးတစ်ခုလို့ပြောရမလား။ကျွန်တော်ဖြတ်မရတဲ့အမှားကြီးတစ်ခုအမှတ်ကြီးတစ်ခုဖြစ်သွားတယ်လို့ပြောရမှာပေါ့အဲဒါကတော့နိုင်ငံကစီးမြင့်သို့တော်လည်းပြည်တော်ကအနေနဲ့ကြည့်လို့ရှိတော့က NLD အစိုးရကိုတကယ်ပုံမှန်အစိုးရတည်းရဲ့လို့နောက်တစ်ခါဒီမိုကရေစီကိုဟိုကိုစားပြုတဲ့အစိုးရတည်းရဲ့လို့လက်တွေ့ကြတဲ့အမြင်ဘက်ကိုလူထုကမြင်လာကြတယ်လို့ကျွန်တော်မြင်ပါတယ်ဟိုဆိုတဲ့ဆော်ရမဲ့စီဝါရေးလူမှုရေးပညာရေးကျန်းမာရေးကဏ္ဍတွေမှာဟိုဖြစ်တဲ့နာတွေလည်းဖြစ်လာသလိုပို့ပြီးတော့သိတာကတော့ဒီကာကွယ်ရေးပေါ့နော်အစိုးရတစ်ခုတိုင်းပြီးတစ်ခုမှာကာကွယ်ရေးပြောပြောလက်နက်ကင်ဖွဲ့စည်းပြောပြောဒီအချက်ကတော့ဒီ2019ခုနှစ်ဖြစ်ဖြစ်ဒီကနေပြီးတော့မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခွင့်အရေးဟာအစိုးရနဲ့တက်မတော်လို့ပြောရမယ်ကာကွယ်ရေးတွေဟာမတူဘူးကွဲပြားတယ်ဆိုတာကိုလူအားလုံးကအထူးသဖြင့်နိုင်ငံတကာကပိုပြီးသိသွားစေတဲ့အချက်ကို2019ခုနှစ်ကမိမောင်းထုတ်ပြခဲ့တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ။
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီသင်းစာဆရာဦးတီယာသွေးလေးလေးလိုက်ပေါ်မှာရှိနေပါတယ်ဆရာဦးတီယာသွေးရဲ့အမြင်ကိုပြောပါအောင်ခင်ဗျာကျွန်တော်တို့ဒီ2019ကိုပြန်ပြီးသုံးသပ်မယ်ဆိုလို့ရှိရင်တိုးတက်မှုဆက်ရုံမှုတွေဘာတွေများရေဝီအားဖြင့်မြင်ရတယ်လို့သုံးသပ်လို့ရမယ
်2019ကိုပြန်ပြီးသုံးသပ်မယ်ဆိုလို့ရှိရင်ကျွန်တော်ကတော့ဟိုဖက်ကပေါ့နော်ကျွန်တော်တို့ဒီအစိုးရအဖြစ်အနေနဲ့ကျွန်တော်တို့ဒီသူရဲ့မူလကနဦးစိတ်ကူးစိတ်သားနေအောင်ဘယ်လောက်ထိဖြစ်နိုင်ရည်ရှိတယ်လေဘလောက်ဒီမဖြစ်နိုင်ရည်ရှိတယ်လေဘယ်အားတွေကစိန်ခေါ်မှုတွေဖြစ်ပြီးတော့ဘယ်အားတွေကတော့ပြန်အသားဖြစ်ဖြစ်နေတယ်လဲဆိုတော့သူ့အနေနဲ့ပထမဒီပေါ်တော့ကျွန်တော်တို့ဒီစိတ်ကူးစိတ်တန်းတွေဟာဘလောက်အတိုင်းတာအထိကျွန်တော်တို့ဒီစိတ်ကူးစိတ်တန်းတာပဲရှိတယ်လေလက်တွေ့လို့ကြာခြင်းမရခြင်းပေါ်မှာကျွန်တော်သုံးသပ်နိုင်တဲ့ ဟလာအခြေတခုတော့ထွက်သွားပြီလို့ကျွန်တော်နားလေတယ်ဘလို့ပေချာတခုအစိုးရအသစ်နေတယ်ဒီနှစ်ဆိုတဲ့ကာလအတွင်းမှာပေါ့နော်သူတွေလည်းကျွန်တော်တို့ဆန်တော်ဝါသွားနေရတယ်ဟောတိုင်းပြည်ရဲ့ကျွန်တော်တို့စိန်ခေါ်မှုအခြေအဝင်တော့နိုင်ငံရေးစီးပွားရေးအုပ်ချုပ်ရေးနယ်ပယ်သီးသီးမှာရှိတဲ့တိုင်းပြည်ရဲ့မရှိတဲ့ကျွန်တော်တို့ဖြည့်ဆင်းရမယ့်ကိစ္စတွေမဖြည့်ဆင်းလို့မရတဲ့ကိစ္စတွေစသဖြင့်ဒါကြီးအတိတ်နဲ့တူစားပြီးသွားတယ်ဒီဟာလေးတော့ကျွန်တော်သတိထားမိတယ်ဒီလောက်ပဲရှိတယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ဟိုပုဂ္ဂိုလ်တူလည်းရှိနေပါတယ်ကိုကျော်မြင့်တင်ပါကိုကျော်မြင့်တင်ရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
အော်ဟုတ်ကဲ့ပါကျွန်တော်အရင်သဘောတရားကတော့ကျွန်တော်တို့ဒီကျွန်တော်တို့မြန်မာနိုင်ငံမှာအပြည့်တွင်းငင်းချင်ရေးကိုဖော်ဆောင်ဖို့လိုရပါတယ်နောက်ပြီးတော့မထောက်ရှိခုနိုင်အခြေခံဖြစ်ရှိမှုအုပ်ချုပ်မှုအခြေခံဥပဒေကိုပြင်ဆင်ဖို့လိုရပါတယ်ခင်ဗျာအဲ့ဒီကျွန်တော်တို့ရခိုင်ပြည်နယ်မှာဖြစ်နေတဲ့ဟိုလက်ရှိတော့ဒီဟိုကိစ္စပေါ့နော်ဒီပင်းလီပြည်နယ်ကျွန်တော်တို့ဒီဟိုဖြစ်နေတဲ့ကိစ္စတွေကိုကျွန်တော်တို့ဒီမြန်မာနိုင်ငံလက်ရှိအနေနဲ့ဆွေးနွေးကကဘာမှာနေပြီးကျွန်တော်တို့မြန်မာနိုင်ငံမှာလူမျိုးပေါင်း135မျိုးရှိတဲ့အနေထဲကကျွန်တော်တို့ဥသိစင်ဆွေးနွေးလာထားမှာပေါ့ဗျာဒီမြန်မာနိုင်ငံမှာဒီဝိုင်းရလူမျိုးဆိုတာမရှိဘူးဆိုတော့ကဘာကိုဒီအနေနဲ့လက်ရှိဆွေးနွေးကတရောင်းမှာကောင်းတာပြဖို့လိုရပါတယ်ခင်ဗျာသဘောတော့ပညာရေးအထူးစီရပေါ့နော်ပညာရေးအထူးစီရတွေတုံ့ပြန်ဖို့လိုရပါတယ်ကျန်းမာရေးအထူးစီရတွေတုံ့ပြန်ဖို့လိုရပါတယ်အပြင်ဒီနိုင်ငံမှာလမ်းကြတာတွေပေါ့နော်လမ်းမချတဲ့တွေကောင်းမဖို့လိုရပါတယ
်ဟုတ်ကဲ့ကိုချောင်းမြင့်တင်ကျွန်တ
ော်တို့ဟုတ်ကဲ့ပါနောက်ပြီးတော့ကျွန်တော်တို့ဒီဆက်ရှိနေပြီးတော့ဗျာဒီကျွန်တော်တို့နိုင်ငံတကာကပေါ့နော်ဒီပြည်ပနိုင်ငံတကာနိုင်ငံချောင်းချင်းနေမိနေမှုတွေပေါ့နော်အဲ့ဒါကိုနေပြီးတော့လက်ရှိအစိုးရကတိုင်းနိုင်ငံပြည်နယ်ထိပ်ပြီးမှဒီစိတ်ဝင်လုံးတွေပြဆောက်ပြဖို့လိုရပါတယ်ဒီတရားစီရင်ရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကပါလဲတရားရေးမှန်လိုက်ပေါ့နော်ကျွန်တော်တို့တရားကျုံးတွေမှာဒီပါလဲဆိုတော့တရားစီရင်ရေးတွေဟောကျင်းနေမှန်ကန်ကန်ဖြစ်အောင်ပေါ့နော်ဒီအဲ့ဒါလှုပ်ဆုပ်ဖို့လိုရပါတယ်ခင်ဗျာအခုရက်ကျုပ်ချုပ်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရက်ကွက်ကျုပ်ချုပ်မှုတွေဟာကျွန်တော်ပြည်သူပြည်သားဒါရနေစိတ်ဒီဝတ်ဖြစ်တင်ရတဲ့အခါမှာရက်ကွက်ချုပ်မှုတွေကိုလက်စာတွေကိုစီမံတရားတွေကိုကျွန်တော်တို့ဒီပုံတော့ဆိုရင်ကျွန်တော်တို့9000ကျပ်ပြပါတယ်နောက်ပြီးတော့ဒီရုံးတူတူရ5000ပြတယ်အဲ့ဒါတွေကိုကျွန်တော်တို့ကသက်ဆိုင်ရာရကောအကျိုးအချို့ရင်းမှုတွေကိုကျွန်တော်အဆုံးစီရတွေကိုခရီးစဲတွေကိုကျွန်တော်တို့ကဒီခက်မြလျော်ညီစောပေါ့နော်တုံ့ပြန်ပြဖို့လိုရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်မြင့်တယ်
ကျွန်တော်တို့နိုင်ငံမှာအဆင်ပြေဖို
့ဟုတ်ကဲ့ကျွန်တော်မြင့်တယ်ဆွေးနွေးပြရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုအီးမေးလ်နဲ့ပေးဖို့ဆွေးနွေးထားတဲ့ပုံစံတချို့လည်းရှိနေပါတယ်အရင်ဆုံးကတော့ကျွန်တော်တို့အမေရိကန်ပြည်ထောင်စုကမောင်တဒနာရဲ့ပေးစာပါကိုရန်နိုင်ဖတ်ပြပေးပါခင်ဗျာ
အစိုးရတည်းရဲ့တိုးတောင်းလွန်းတဲ့အချိန်ကာလတခုတွင်ပြည်တွင်းလူမျိုးရေးဘာသာရေးအတွင်းဆောင်ပဋိပက္ခတွေဖန်တီးနေကြတဲ့အမျိုးသားရေးအုပ်စုတွေနိုင်ငံရေးအခြေအနေတွေမတိမငြိမ်ဖြစ်အောင်ဖန်တီးနေကြတဲ့နိုင်ငံရေးပါတီတွေနဲ့နိုင်ငံတကာဖိအားတွေတိုးမြင့်ဖို့ကြိုးစားနေကြသည့်အချိန်ပြည်သူတွေဟာတည်တည်ငြိမ်ငြိမ်အစိုးရနဲ့ပူးပေါင်းဆောင်ရွက်နေကြတဲ့အတွက်နိုင်ငံရေးအခြေအနေတွေတိုးတက်လာနေတယ်လို့ယူဆမိပါတယ်အထင်ရှားဆုံးအချက်ကတော့ကာကွယ်ရေးပြည်ထောင်ရေးနဲ့နေဆက်ရေးရဝန်ကြီးဌာနတွေအစိုးရလက်အောက်မှာမရှိသည့်အချိန်ပြည်ပခမျိုးစုံနဲ့ရင်ဆိုင်နေရသည့်တိုင်တရားဥပဒေစိုးမိုးရေးအခြေခံဥပဒေပြင်ဆင်ရေးနဲ့အကျင့်ပြတ်ခြားဆားမှုတိုက်ဖျက်ရေးတို့ကိုတတ်နိုင်သလောက်တိုးတက်လာအောင်ဆောင်ရွက်နိုင်တဲ့အချက်ပါပဲ။စီးပွားရေးဟာအခြေခံအဆောင်လိုအပ်ချက်နဲ့အလို့ရှင်အလို့သမားဥပဒေတွေအပြင်ပြည်တွင်းငြိမ်းချမ်းရေးအခြေအနေတွေကြောင့်တန့်နေတယ်လို့ယူဆနိုင်ပါတယ်။ပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်လို့လက်ရှိအစိုးရလက်ထက်မှာအပြေးအဝမရရှိနိုင်သည့်တိုင်ငြိမ်းချမ်းရေးအတွက်နီလန်းကောင်းများနဲ့နိုင်ငံရေးဆွေးနွေးပွဲများအတွက်မူပေါင်းတွေကိုတဆင့်ချင်းတိုးတက်ဆွေးနွေးနိုင်တဲ့အတွက်တိုးတက်မှုတွေရှိလာတယ်လို့ယူဆမိပါတယ်။အချို့အားဖြင့်ဆိုရရင်တော့ကာကွယ်ရေးစာအစိုးရအုပ်ချုပ်မှုအောက်မှာဂုဏ်သိက္ခာရှိရှိရပ်တည်နေမယ်ဆိုရင်ပြည်တွင်းငြိမ်းချမ်းရေးကအစရခိုင်ပြည်ပကအစုံအစိုးရရဲ့အားရစရာကောင်းတဲ့ဖြည့်ရှင်းဆောင်ရွက်ပုံတွေကိုအထင်ရှားတွေ့မြင်နိုင်မှာဖြစ်ကြောင်းဆွေးနွေးလိုက်ရပါတယ်။
ဟုတ်ကဲ့ဒါတော့ American ပြည်ထောင်စုကမောင်တဒနာရဲ့ပေးစာဖြစ်ပါတယ်ဆိုတော့သူကတော့ဒီပြည်တွင်းငြိမ်းချမ်းရေးမှာတိုးတက်မှုတွေအထိုက်လျောက်ရှိရဲဆိုတော့သူယူဆအောင်ပြောထားပါတယ်ဆက်စပ်ကတော့ဟိုကိုစီသူကတော့ပြောသွားပါတယ်ဒီမှာဟိုပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်လို့ဒီပြီးခဲ့တဲ့နှစ်တာအတွင်းမှာဟိုပျော်တိုးတက်တဲ့လောက်တိုးတက်မှုမရှိဘူးဆိုတော့အမြင်ရှိပါတယ်ဆိုတော့ပြည်တွင်းငြိမ်းချမ်းရေးပိုင်းမှာဟိုသူပြောတယ်လို့ပေါ့လေဒီနိုင်ငံရေးရဆွေးနွေးပွဲတွေလုပ်ခဲ့တာတွေရှိတယ်ဆိုတော့ဒါတွေရောတစုံတရာဒီတစ်နှစ်အတွင်းမှာအောင်မြင်မှုလို့တကယ်ပဲသူပြောတယ်လို့ပြောနိုင်ရလားကိုစီသူ
ငင်းချင်းရတော့လေဟိုပြောရမယ်ဆိုရင်တော့ဒါကျွန်တော်တို့ဟိုငင်းချင်းနှစ်လို့ပြောရတော့အောင်တော့မဖြစ်ဘူးပေါ့တစ်ချက်ကတော့ဘာကြောင့်လဲဆိုတော့ခုနကကျွန်တော်ပြောခဲ့လို့ပဲရခိုင်ရေးရဝင်စောင့်တာပေါ့လေဆိုတော့ငင်းချင်းရလည်းတော်တော်လေးခက်ခဲတဲ့ဟာဖြစ်တယ်ပြီးတော့ဟိုချက်ချင်းလည်းမဖြေရှင်းနိုင်တဲ့ဟာဖြစ်တယ်သို့တော်ညာလည်းဒါဟို NLD ဆိုတဲ့တက်ဆက်မှာလည်းဒါဦးစားပေးဖြေရှင်းရမယ်ဆိုပြီးတော့ပြောထားတဲ့ဟာဖြစ်တဲ့ခါကျတော့ဒေါက်တာဆန်းစုကြည်ကလည်းဒီနှစ်ကို2019ငင်းချင်းနှစ်လို့ကြေညာပြီးသူလုပ်ဖို့ကြိုးစားတယ်အဲ့တော့အစာပိုင်းမှာတော့တိုးတက်မှုတချို့ကျွန်တော်တို့တွေ့ရတယ်ပြီးတဲ့ခါကျတော့ဟို ဟိုတရုတ်နယ်စပ်မှာကျွန်တော်တို့ကလက်နက်ကင်တွေကများတဲ့အခါကျတော့တရုတ်ရဲ့ပတ်မိုးမှုတချို့လည်းရတယ်ပေါ့နော်။ဆိုတော့အဲ့ဒီကကျတော့ဒုတိယအကြိမ်ကျွန်တော်တို့27ရာစုပင်လုံမီလာခန့်ကျင်းပလိုက်နိုင်တယ်။ဒါပေမဲ့သဘောတူညီချက်တွေကကျတော့အများကြီးမရဘူးပေါ့နော်။အများကြီးမရတာခုနကကျွန်တော်ပြောရရခိုင်ကျောင်းအာယုန်တွေကဒါထိပ်ပိုင်းကောင်းဆောင်တွေအာယုန်တွေကအဲ့ဒီဘက်ကိုကျွန်တော်တို့ရောက်သွားတဲ့အခါကျတော့နင်းချိုင်ရဲ့ဘက်မှာအာယုန်မဆိုင်နိုင်ဘူးဖြစ်သွားတယ်။နောက်တစ်ချက်ကတော့ကျွန်တော်မြင်ရတော့ဟို informal meeting တွေပေါ့လေဒါဟိုအလွတ်သဘောဆွေးနွေးပွဲတွေဒါအဖွဲ့ကလည်းများတဲ့အခါကျတော့လေလည်းများစားစားကျွန်တော်တို့တပြိုင်နက်တည်းတွေကျွန်တော်တို့လုပ်တင်နေပြီးတဲ့အခါကျတော့ပင်လုံညီလာခံလိုဟာမျိုးကြတဲ့အခါကျတော့ဆွေးနွေးဖို့အဆင်မဟုတ်တော့ဘဲနဲ့ဒါဟိုသဘောတူညီဖို့အဆင်ရအောင်သွားတဲ့ဟာမျိုးပေါ့အခုကျတော့ဟိုညီလာခံရောက်မှဆွေးနွေးရတဲ့အခါကျတော့ဟိုသဘောတူညီမှုတွေကလွယ်ကူမရနိုင်ဘူးဖြစ်နေတယ်ပေါ့နော်ဆိုတဲ့အခါကျတော့2018ဆိုရင်တော့ဟိုဒီ2019တဲမှာအခြေတည်လာတဲ့ဟာတွေကဟိုအကောင့်ထဲပေါ်ခြင်းကျွန်တော်တို့အနေနဲ့ဒါပေမဲ့2019တဲမှာကျတော့ကျွန်တော်တို့ကဟိုကျင်းဝထားတဲ့ဟာပေါ့နော်ဒီရီမန်းထားတဲ့ဟာနဲ့ကြည့်ရင်တော့အဲ့ဒါကဒီပေါ်ကနေလေအခုလုံးဖို့ဘူးသူတော့ရှင်းနေတဲ့ဆိုင်တော့ဟာနေတယ်ပေါ့နော်
โอเคဆရာဦးတင်ဆွေရဲ့သဘောထားကိုခင်ဗျာဒီ2019တဲမှာတကယ်တော့ဒီအရသာစုအနေနဲ့ဒီဦးစားပေးဆောင်ရွက်ပုဂ္ဂလိပေးထားတဲ့ပြည်တွင်းညီညာရေးကိစ္စကိုမဘလောက်ပေါ့အောင်မြင်မှုမအောင်မြင်မှုအတိုင်းအတာအဖြစ်ပြောမယ်ဆိုရင်ဘာတွေများမြင်မိလဲဆရာအနေနဲ့
တလူပြပြည်တွင်းညီညာရေးဆိုတာအစိုးရကကမကထပြုပြီးဟိုဆောင်ရွက်စီစဉ်ပေးတဲ့အဖွဲ့အစည်းတရက်လိုပဲကျွန်တော်ကမြင်တယ်ဒါကြောင့်တခါမှမရှိဘူးသေးတယ်ညီငယ်ရေးဆိုတဲ့သကလုံးတုံးပြီးတော့အဲ့ဒီဆိုရကဒါကိုတင်ပါတယ်အရင်တော့ကတော့ဟိုလက်နဲ့နဲ့ညီငယ်ရေးလေတယ်အဲနောက်တခါဟိုအပြစ်ခတ်ရစေးရေးဆိုတဲ့ဥတီချက်လောက်ထားတယ်အဲ့ဒီဆိုရကတော့အဲညီငယ်ရေးတီသူကတင်ပါတယ်အဲ့တော့ညီငယ်ရေးဆိုတာကအပြတ်အလန်နှစ်ဖက်တောင်မဟုတ်ဘက်ဒီအများကြီးနဲ့ဆောင်ရွက်ရတဲ့ကိစ္စဖြစ်တော့အစိုးရတစ်ဖက်သေးကဘယ်လိုမှလုပ်လို့မရဘူးခင်ဗျအကျောရှိမတက်ချင်းသည်ခုနဆွေးနွေးသလိုရခိုင်ရေခင်းကြောင့်ဟိုတစုံတရာတိကိုက်အဲဟန်တာမှုရှိတာမှန်ပေမဲ့လို့သက်ဆိုင်တဲ့အရင်နဲ့လက်နက်ကင်ဖွဲ့စည်းဒီဘက်ကအာဒီညီညာရေးဘက်ကိုဟိုတွားဖို့ဟိုတော်တော်ကိုခက်ခဲတယ်ဆိုတာကို2019ခုနှစ်ကပြခဲ့တယ်လို့မြင်တယ်အဲ့ဒီအစိုးရကတက်နိုင်ဆုံးကြိုးစားခဲ့တယ်သူကြိုးစားမှုအောင်မြင်တာမအောင်မြင်တာဆိုတာတည်းရှေ့ရောက်တယ်မရောက်ဘူးဆိုတာဟာအစိုးရဘောမှာမတည်ပဲနဲ့တကယ်ဟိုလက်နက်ကိုကင်ပြီးတော့တိုက်နေတဲ့အဖွဲ့အစည်းတွေအထူးသဖြင့်ဟိုကျွန်တော်မြန်မာတပ်မတော်လည်းပါတယ်ခင်ဗျအဲ့တော့ဒီလက်နက်ကင်အဖွဲ့အစည်းတွေအပေါ်မှာမှုတည်တယ် NLD ကတက်နိုင်ဆုံးကြိုးစားခဲ့တယ်လို့ပဲကျွန်တော်ကသုံးသပ်ချင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကိုတရားသွေးရဲ့သဘောထားဟုတ်ခင်ဗျာတကယ်တော့ကျွန်တော်ဟိုတို့သူတွေ့နေရတဲ့လောက်ဆိုဒီ2019တဲမှာဒီတက်မလို့နဲ့တိုင်းနာလက်နက်ကင်ဖွဲ့နေလဲတိုက်ကြရဲတိုင်းနာလက်နက်ကင်ဖွဲ့တွေအချင်းချင်းကြမှာလဲတိုက်ပွဲတွေဖြစ်နေတာရှိနေတယ်ဆိုတော့တကယ်တမ်းဒီအစိုးရမျှော်မှန်းထားလို့ငင်းငယ်လုပ်ငန်းစဉ်နဲ့ပတ်သက်လို့ဟိုပြန်သုံးသပ်မယ်ဆို2019တဲမှာဟိုအားရစီအားမရစီဘာတွေများတွေ့မိလဲ
ဟုတ်ကဲ့ကျွန်တော်လည်း2019နဲ့ပတ်သက်ပြီးတော့ဗောညဉ့်ညံ့ရေးပတ်သက်ပြီးကျွန်တော်တော်တော်မျှော်လင့်တယ်။အော်နောက်တစ်ခါအခုကျွန်တော် UNSC ဘွဲ့ကလည်းလက်မှတ်ထိုးဖို့လို့ကျွန်တော်လည်းပြောခဲ့တဲ့အတွက်ကြောင့်မလို့ကျွန်တော်လည်းတော်တော်မျှော်လင့်တယ်။ဆိုတော့ဟိုအားလုံးပြောနေကြသလိုဗောနော်အရင်ကျွန်တော်တို့ဒီညဉ့်ညံ့ရေးလုပ်ငန်းစဉ်ကကျွန်တော်တို့အရင်အစိုးရအဟောင်းနေပြီးအစိုးရအသက်လက်ထဲကိုရောက်လာတဲ့အနေရထားအတိုင်းအနေပြီးတော့ကျွန်တော်တို့ဒီတက်ကြိတ်ဗောနော်ကောင်းကောင်းမပြနိုင်တဲ့သဘောကတော့ကျွန်တော်တို့တွေ့ရတာဗောနော်။ဆိုတော့အဲ့လိုတွေ့ရတာလည်းဒါကကျွန်တော်တို့ဟိုညဉ့်ညံ့ရေးသူဒီဘွေရဲ့သဘောတဘာဝအရကျွန်တော်ကဒါသူ့ကိုတွေ့ရနိုင်တာပေါ့ဆိုတော့အဲ့ဒီနေရာမှာကျွန်တော်ကဗာတိဟိုထားပြီလေဆိုတော့ကျွန်တော်ဒီနောက်ပိုင်းအဖွဲ့ပေါ်လာပြီးတဲ့အခါမှာကျွန်တော်တရုတ်နိုင်ငံအခမ်းအနားနဲ့ကျွန်တော်တို့ရန်ကြီးနာလာတယ်ပေါ့နော်ဆိုတော့နောက်ပိုင်းအဖွဲ့ပေါ်လာတဲ့ကျွန်တော်အနေထားမှာဒီကျင်းမာမှုအကြောင်းပြုပြီးတော့ကျွန်တော်နိုင်ငံရေးအကျိုးအမြတ်တွေအစိုးရတကာရလိုက်တယ်ဆိုတော့ကျွန်တော်ကညီညာကိုတိုက်ရိုက်ညီညာရေးမဟုတ်ပဲနဲ့တွယ်ဝိုက်ညီညာရေးပေါ့နော်အဲ့ဒီဒေသတွေမှာကျွန်တော်တို့ဒီအစိုးရအဖြစ်အနေနဲ့ကျွန်တော်တို့ဒီညီညာရေးတစ်ဖက်ကဆွေးနွေးနေဆိုတစ်ဖက်ကလည်းဒီလိုဒီငိမ့်တဲ့အနေထားတွေတိောက်ယူပြီးတော့စီးပွားရေးအလားအလာကောင်းတွေလုပ်ပြီးတော့ငင်းညာရေးကိုတတိတပုံစီတက်နိုင်နိုင်မယ်လို့ကျွန်တော်ကပြောလဲချက်တစ်ခုတစ်စုံတရားတော့ရှိရပါတော့။သို့တော်လည်းပဲဟိုဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုပါတော့ဟိုအားရပါရရှင်းဆက်ပြီးတော့ကျွန်တော်တို့ဒီအခွင့်အရေးနဲ့ဆွေးနွေးနိုင်တဲ့အနေထားကိုရောက်လာတဲ့အနေထားတော့မရှိဘူး။တစ်ဖက်တစ်ဖက်ဈေးဆင်နေတဲ့အနေထားမှာပဲတန့်နေပါဗျ။အခုလာမယ့်ကျွန်တော်တို့ဒီ2018ကနေစပြီးတော့အခုလာမယ့်ပင်လုံးကနေစပြီးကျွန်တော်တို့စခန်းဖွင့်မလဲကျွန်တော်တို့စပြီးတော့ကျွန်တော်တို့ဒီဟိုပေါ့နော်စာမျက်နှာပြဖွင့်လဲမယ်ဆိုတော့ကျွန်တော်တို့ကြည့်ရမယ်အလေထားကတော့ကျွန်တော်တို့ဒီ NCA ထိုးပြီးဒီရောညဉ့်ညံ့တိောက်တဲ့လမ်းကြောင်းပေါ်ကနေကြည့်တဲ့အလေထားကတော့ကျွန်တော်တို့လမ်းမမြင်တော့ဘူးဗျဆိုတော့ UNSC ကလည်းမထိုးပြဘူး ကျွန်တော်တို့ထုံးဖို့အလားအလာလည်းမတွေ့ရတဲ့အတွက်တော့မလို့ NCL လစ်စင်သွားတဲ့လမ်းကြောင်းတစ်ခုကတော့ကျွန်တော်တို့ရက်ဆိုင်လူကြီးဖြစ်သွားတဲ့သဘောမျိုးတွေ့ရတယ်။ဒါတပ်မတော်နဲ့ဆက်ဆံရေးမှာတော့ဒီကိစ္စဖြစ်နေတာပေါ့နော်။တိုးတော်လည်းပဲဟိုကျွန်တော်တို့ဒီလက်ရှိရက်ဆိုင်တွေမြောက်ပိုင်းကိစ္စအနေနဲ့ရှင်းကြည့်မယ်ဆိုလို့ရှိလို့ရှိရင်ငင်းငယ်ရ NCL လမ်းကြောင်းတစ်ခုတည်းမဟုတ်ပဲနဲ့တခြားလမ်းကြောင်းရောရှိလားဆိုတဲ့ဟာကကျွန်တော်တို့ကစင်သားစရာပေါ်လာတာပေါ့နော်။အဲ့တော့ကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီငင်းငယ်လုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ဟိုအားမရတော့လည်းပဲသိုးသွားတဲ့အခြေအနေလို့တော့ကျွန်တော်တို့ပြောလို့မရဘူးဖြစ်နေကြ။
ဟုတ်ကဲ့ပါကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကျွန်တော်တို့အီးမေးလ်ပို့ဆွေးနွေးထားတာကိုလည်းဖော်ပြခြင်းပါတယ်သူကတော့ဘိုးသူရဲမြန်မာတင်မောသား2ဆိုပြီးတော့ဟောပို့ထားတာပါမတ်ဆုမွန်ဖတ်ပြပေးပါဦးခင်ဗ
ျနိုင်ငံရေးအရာပြောရရင်လက်နက်ကိုဖြည့်ရှင်းလို့မရတဲ့အနောက်နိုင်ငံဖီးအားတွေအတွက်27ပင်လုံးညီလာခံငြိမ်းချမ်းရေးအောင်မြင်မှုအတွက်2008အခြေခံဥပဒေကိုအမြန်ဆုံးပြင်သစ်ပါတယ်ဓာကြီးကိုမပြင်လို့ကတော့လက်ရှိအစိုးရကနိုင်ငံတကာအလဲနဲ့တိုင်းရင်းသားလက်နက်ကိုင်များကြားပုံရိပ်တွေကြာဆင်းလာနေမှာပါစီးပွားရေးမှာတော့တရုတ်နိုင်ငံကတက်လာတဲ့အစိုးရတိုင်းနဲ့အဆင်ပြေအောင်နေပြီးစီးပွားရေးလဝက်ကြီးအုပ်လက်ရှိပါတယ်။ဒါပေမဲ့2019မှာကောင်းမွန်သောယင်းနီးမြုပ်နှံမှုဥပဒေအတီးပြုတ်ပေါ်ထွက်လာပါတယ်။တရုတ်ကြီးဖြစ်ဖြစ်၊ကလားကြီးဖြစ်ဖြစ်၊ဂျပန်ကြီးဖြစ်ဖြစ်ဘယ်နိုင်ငံလာလာ2018မှာယင်းနီးမြုပ်နှံမှုနှီးဥပဒေအမြန်ထွက်ပေါ်လာဖို့လိုပါတယ်။သဘာဝပတ်ဝန်းကျင်ပျက်စီးမှုများကတော့မြစ်ဆုံကိုဘယ်အစိုးရတက်တက်ကန့်ကွက်ပါတယ်။ရေရှည်ဖြစ်ဖြစ်၊ရေရိုဖြစ်ဖြစ်၊ကြောင်မီးသွေးစက်ရုံတွေကိုမလုံသင့်ပါဘူး။သိပ္ပံပညာတိုးတက်ရှာဖွေနေတဲ့ခေတ်ကြီးမှာနောက်တစ်ချိန်လျှက်စစ်ကိုတခြားနည်းလမ်းဒါမှမဟုတ်ဒီထက်ပိုကောင်းတဲ့လျှက်စစ်ထုတ်တာတွေဖြစ်ပေါ်လာရင်ဒီလိုသဘာဝပတ်ဝန်းကျင်ဆုံးရှုံးရတာတွေကိုနောင်နာမရစေချင်ပါဘူး။ဒါကြောင့်ရခိုင်အစိုးရများထက်သဘာဝပတ်ဝန်းကျင်ထိန်းသိမ်းဖို့လက်ရှိအစိုးရကိုတိုက်တွန်းပါတယ်ဆိုပြီးဘိုးသူရင်တင်မောသားတူကရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ဒါကတော့မြန်မာတင်မောသားတူပို့ထားတဲ့အီးမေးလ်ပါ။ဆိုတော့ဒီသူထောက်ပြတဲ့ထက်ဒီစီးပွားရေးနဲ့ပတ်သက်တဲ့အပိုင်းကိုလည်းကျွန်တော်ဟိုဆွေးနွေးချင်ပါတယ်။ဆက်စပ်တော့ကိုစီရီသူကပြောသွားတာရှိပါတယ်ဒီအခုဟိုတိတ်မချသေးရယ်ပဲကုမ္ပဏီဥပဒေထွက်လာတာမျိုးပေါ့လေ။ဟိုစီးပွားရေးနဲ့ပတ်သက်ပြီးတိုးတက်တဲ့အပိုင်းတွေရှိရယ်ဆိုပြီးတော့ထောက်ပြရတယ်ရှိရယ်။ဆိုဒါပေမဲ့လည်းဒီစီးပွားရေးတို့ဒီဖွံ့ဖြိုးရေးတို့အပိုင်းတွေမှာဒီလူလူကြားမှာတော့တိတိတသာရိုက်ခတ်နိုင်လောက်တဲ့အထိတိုးတက်မှုဖွံ့ဖြိုးမှုမျိုးတွေရောဒီ2019ခုနှစ်တည်းမှာရှိရောရှိခဲ့ရလားကိုစီရီသူ။
ကျွန်တော်တို့ဟိုဒီစီးပွားရေးလုပ်ငန်းရှင်ကြီးသေးရောပေါ့နော်နောက်ပြီးရခါကျစာမန်ပြည်သူတွေမှာကြတော့ထင်နေတာစီးပွားရေးကဟိုမတက်ဘူးပေါ့နော်တန့်နေတယ်တချို့ကျတော့လည်းကျနေတယ်ဆိုပြီးတော့ကျွန်တော်တို့ထင်ကြတယ်ဟိုတစ်ဖက်မှာကျတော့လည်းဒီပြည်ပဆိုင်ရာငွေကြေးကြံပုံငွေဖွဲ့လို့ပါတော့ဖွဲ့တဲ့စည်ရင်းစရာတွေကကျတော့လည်းဒါမြန်မာပြည်စီးပွားရေးကတက်မယ်ဆိုပြီးတော့သူကခံမှန်းထားတာရှိနေပေါ့နော်အဲ့တော့စီးပွားရေးကကျတော့ဟိုကိန်းကနန်းနေရှိတာတစ်ပိုင်းတစ်ခုကကျတော့ပါလဲဆိုတော့လူရဲ့စိတ်ကအဲ့လိုဟိုစီးပွားရေးကြရလို့ထင်နေပတ်စံလျှော့သုံးမယ်စီးပွားရေးတွေကမတိုးချဲ့ဘူးဆိုရင်လောက်ကင်ဒါအခွင့်အလမ်းတွေကျွန်တော်လျှော့သွားနိုင်တယ်ပြီးကော်မတီတွေကျွန်တော်တို့ဈေးဆိုင်တွေကျွန်တော်တို့ရောင်းရတာကျသွားတယ်ဟောအဲ့ဒါကျတော့စီးပွားရေးကဟိုလူတွေအဲ့လိုကြရလို့ထင်တာလည်းပဲတောင်းဆိုတကယ်ကိုကျသွားနိုင်တယ်ဟောအဲ့တော့စောက်ရည်ရလို့ဘလို့ဆိုတော့စောက်စပ်ပေါ်နေကတကယ်အဲ့တော့စီးပွားရေးဆိုတာဟိုဆိုးရနေတဲ့ဟိုပရိုမိုလုပ်ပါဘောနော်ဒီပြည့်တယ်ပြည့်ရမှာပေါ့နော်ပြည့်တယ်ပြည့်ရမှာဆိုအဲ့ဒီဟာတော့ညာရှိတော့မလွတ်နိုင်ခဲ့ဘူးကုမ္ပဏီကဥပဒေကြောင့်ဖတ်တာတော့တကယ်ကိုကဒီဟက်ကောင်းကြသုံးတဲ့လောက်ထိတာတော့တကယ်ကိုတကယ်ကြသုံးလာခဲ့ဟာဒီလိုခက်ခဲသုံးလာခဲ့ဟာအဲ့ဒီဟာတော့ပြင်လိုက်နေခဲ့ဟာတော့ဒါတော့တကယ်ကြီးမဆောင်မှုချစ်ဒါပေမဲ့ခက်တာအဲ့ဒီကောင်2019တည်းမှာတော့ချုပ်ကန်လာမှာမဟုတ်ဘူးနော်2018တည်းကအောက်ကြမှာပဲကျွန်တော်ကစပြီးတော့ချုပ်ကန်လာမှာဖြစ်နေခါကျတော့2019ကတော့ဒီမိုင်းရက်ဆင်တော့အားရစရာအိုင်မရှိဘူးအဲ့ဒီကြည့်ရတော့ဒါ2019မှာဒီပိုင်းကိုခြိုင်နေဆိုပြီးတော့ကျွန်တော်တင်ထွက်လာလိုက်တယ်တကယ်လဲခြိုင်ဖို့ဒါသူစိတ်တန်းပုံကိုင်းနေပေါ့နော်ဗန်တွေကစိတ်တန်းပုံကိုင်းနေတယ်တွေ့တယ်ဒါပေမဲ့လုံးတဲ့အချိန်မှာပဲဒါရခိုင်ကြီးကတက်ဆောင်နေခါကျတော့အဲ့ဒါကလည်းမလုံးလိုက်နိုင်ဘူးတစ်ဖက်မှာကျတော့ဘာဖြစ်သွားလဲဆိုတော့ပဲပေါ့နော်ကျွန်တော်တို့ကဒီအဓိကဝင်ငွေရတဲ့ထဲမှာပဲရပါတဲ့ခါကျတော့ပဲရတယ်အိန္ဒိယကတချို့ပဲတွေမဝယ်တော့ဘူးဆိုတော့ကိုတိကရောင်းနေတဲ့ပဲတွေမဝယ်တော့ဘူးဆိုတော့အဲ့ဒါလည်းဒါအဖြစ်သွားပြန်ရောဆိုတော့အဲ့ဒီအချိန်ကကျွန်တော်တို့ credit ကျန်နေသေးတယ်။အဲတစ်ခါတော့ကျွန်တော်ကတော့ဒါဆန်ကတော့ဒါ55နှစ်ဆယ်မှာဒါရောင်းလိုက်ဆိုတာဟုတ်နိုင်ဆုံးဆန်ရင်းကျွန်တော်ပါတယ်။ဆိုတော့အကောင့်နေစရိယာမရှိနေတယ်။ဒါပေမဲ့ကြုံကြည့်မယ်ဆိုရင်တော့59ကဒါဟိုဆိုးရသေးရဲ့ကျွန်တော်တို့ဒုတိယနှစ်သက်ဒုတိယနှစ်ဖြစ်တယ်။ဒုတိယနှစ်မှာကျွန်တော်တို့ကမတင်နိုင်တတိယနှစ်ကျတော့ဘာဖြစ်သွားမလဲဆိုတော့2020နဲ့ကျွန်တော်ကနှီးသွားပြီးတဲ့ခါကျရင်ဟိုဒီလိုဟိုလူဝိမ့်မကြိုက်တဲ့ဟိုဟာတွေချမှတ်ဖို့ပေါ့နော်ဟိုလက်ရှိတော့ကျွန်တော်လည်းနည်းနည်းအထီးဒါပေမဲ့ရေရှည်ကောင်းသောမဲ့ဟိုဟာမျိုးစီးပွားရေးဟိုဟာမျိုးဆက်မှတ်ဖို့ကျွန်တော်ဆက်သွားလိမ့်မယ်ပေါ့နော်ဆိုတော့ကိုယ်ဆောင်လည်းကျွန်တော်တို့က ဟိုစီးပွားရေးပိုင်းမှာကျွန်တော်တို့ကြည့်ရတယ်ကျွန်တော်တို့ရှိတယ်ဘာလို့လဲဆိုတော့ကျွန်တော်တို့အချင်းမြက်တွေပါကြာရခိုင်နဲ့ကျွန်တော်တို့ကစီဝင်သွားရတဲ့ခါကြတာလေဒါတော့ကြုံပြောမယ်ဆိုရင်တော့စီးပွားရေးကတော့ဟိုတည်ကြည်အားရစရာကျွန်တော်တို့မရှိဘူးပေါ့နော်ပြည်သူလူထုရဲ့အမြင်ကစီးပွားရေးကထိခိုက်တယ်လို့ထင်နေတဲ့အတွက်အဲ့ဒီပုံမှန်မူတည်ပြီးတော့သူတို့ပတ်စံသုံးတာတွေပါကြာဒီနေ့တည်းမှာလျှော့သွားတယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်ဟုတ်
โอเคကျေးဇူးပါဆိုတော့ကျွန်တော်တို့ဒီ Facebook ကတစ်ဆင့်ဟိုပေးပို့ပြီးတော့သဘောထားပေးထားတာတချို့လည်းရှိပါတယ်ကျွန်တော်ရှားပေါင်ကျေးဇူးပြုဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါသောရရှင်ဆောမြေရောမြေဆိုတဲ့သူရေးထားတာကတော့မြန်မာပြည်အနှံ့ပြားကျေးလက်ယွာများမှာဆက်သွယ်ရေးကောင်းအောင် MPT တာဝါတိုင်းရရှိရေးမိရရှိရေးများမြို့များတပြေးညီဆောင်ရွက်ပေးစီခြင်းပါတယ်တဲ့နောက်ထပ်နေမင်းသားဆိုတဲ့သူကတော့တိုးတက်ဖို့ကအလွန်ခက်ပါလိုက်အောင်မယ်ကိုကပြင်လိုက်သူကဖြစ်လိုက်နဲ့ဖြစ်နေတဲ့မြန်မာနိုင်ငံဟာဒီမိုကရေစီနဲ့ဝေးနေပါဦးမယ်တူးချင်းစီပြင်ဖို့လိုပါမယ်ဆိုပြီးရေးပါတယ်။နောက်မြင့်မြင့်ဆိုသူကတော့နှစ်သက်ကူတော့မှမင်းပါတယ်စီးပွားရေးအရာဘာမှတိုးတက်မှုမရှိတာအမှန်ပါပဲ။အိမ်အိုကြီးကိုပြင်နေရလို့လားတော့မသိပါဘူးဒေါ်အောင်ဆန်းစုကြည်မှာအာဏာမရှိပါစစ်တပ်ကအာဏာအများကြီးယူထားတာပါလွှတ်တော်ကလည်းချင်းရင်ဟင်းမကြဟင်းကြိုဟင်းမကြဖြစ်နေပါတယ်ဆိုပြီးရေးသားထားပါတယ်ရှင်။
โอเคเจซูว่าสรเอาตูทอดปะได้เฉ็ดกูแล้วจนซ้วนด้วยจิมาได้ดิตูပြောတယ်လို့ဘောလေလွတ်တော်ဟာဒီချင်းဟင်းမချဟင်းကျုံဟင်းမချဖြစ်နေတယ်ဆိုပြီးပြောတယ်ဆိုတော့ဒီလွတ်တော်ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ဟောတနေ့တွင်းမှာဘယ်လောက်လုံနိုင်ခဲ့တယ်လို့ယူဆတယ်လဲဒါဆရာဦးတင့်ဆွေကတော့အရင်တော့ဒီပြည်သူလွတ်တော်ကိုစက်တူလည်းဖြစ်ခဲ့ဘူးတယ်ဆိုတော့ဆရာဦးတင့်ဆွေရဲ့အမြင်ကိုလည်းကျွန်တော်ကြားချင်အရင်ကြားချင်ပါတယ်ဒီလွတ်တော်ရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့အားရမှုအားမရမှုဘယ်လိုများရှိပါတယ်ဆရာမြင
်โอเคဒီ2019နဲ့မှာလွတ်တော်ကဟိုဟိုထူကြပြီးတော့ဟိုဆော်ရွယ်မှုထူကြတဲ့ဆိုတာတင်းအနေနဲ့ထူကြမှုပေါ့ဟောအကောင့်အဆိုဟိုကြည့်လို့ရှိရင်ဒီငင်းငင်းနဲ့ဟိုပြုတ်တဲ့ဥပဒေတွေပြုတ်ခဲ့တယ်လို့တော့ကျွန်တော်မြင်နေခင်ဗျအာခုနလိုစီဝိုင်းနဲ့ဆိုင်တာပဲပြပြတခြားအကြောင်းအရာပြပြတော်တော်များများတော့ဟိုလုတ်ခဲ့ပါတယ်အဲနောက်တစ်ခါဒီလွတ်တော်ကအစိုးရနဲ့ဟိုပါတီတခုတည်းဖြစ်တော်ကဟိုပဋိပက္ခလည်းမရှိဘူးပေါ့သို့တော်လွတ်တော်ထဲမှာဟိုအလုံးသိတဲ့အတိုင်းထူကြနေတဲ့တမတော်ကိုစရေတွေကတော့ဒီငွေဆက်ကူကိစ္စအာငွေဆက်ကူမှာပိုကျုံအောင်ဆန်းရုပ်ကိစ္စဟိုဟိုထပ်ကံွက်တဲ့ဆိုတဲ့တဲ့က2019ခုနှစ်မှာဟိုလူပြောအများဆုံးတဲ့တခုဖြစ်တယ်ပေါ့နော်ဟိုဒါကလည်းကျွန်တော်မြင်တာကတော့ဆန်းတော့မဆန်းဘူးသို့တော်လည်းပဲအဲ့လောက်အထီတော်လွတ်တော်ကတမတော်ကပေါ့နော်လွတ်တော်ထဲမှာသူတို့ရဲ့သဘောထားပေါ်ပြဒါဟာဒီတမတော်ရဲ့ဒီကနေ့လက်ရှိသဘောထားနဲ့နောက်နှစ်ဆယ်စုနှစ်အနည်းငယ်တော့မှာသူတို့သွားမဲ့လမ်းကြောင်းကိုလွတ်တော်ကနေတစင်ပေါ်ပြရကြတဲ့အတွက်ဒါအမှန်တမ်းမှာวันนี้เสียเข้าในรูปเนี่ยมาเลยฉုံไล่ด้วยရှင်เนาะที่ลึดต่อหาโหลุเตะลุไถ่ตาริกูติๆญิงๆสอบยัดตัวเลยรูปไปจนเปลี่ยนมาครับ
โอเคเจซูว่าจันนี่ได้ที่จน Facebook กับ Match ติชื่อก็เลยแชร์ป่องมั้ยสับปะผัดปะไปบ้างครับ
โอเคป่ะอองซียาสุดแล้วตูยีท่าราละยีท่าราก็โลยิงตูရှင်ပြောရင်ญีญุ่มุไม่ရှိသေးတည်း၍เบดอခါမြတ်โตเตမှုไม่ရှိနိုင်ပါဆိုပြီးရေးပါတယ်နောက်တော့ရှင်မြင့်ဦးမောင်ဆိုသူကတော့တိုးတက်မှုဆောက်ရမှုဆိုတာဖောင်ဒေးရှင်းအုံမြင့်နဲ့ဆိုင်ပါတယ်နှစ်ပေါင်းများစွာဖြည့်ဆည်းခံခဲ့ရတဲ့မိန်းကလေးမိမကောင်းပြန်ဖြေဖို့ကိုကာလတူမှာမဝေဖန်သင့်ပါအကောင်းမြင်သဘောနဲ့ပြောတာပါဆိုပြီးရေးပါတယ်နောက်တော့ရှင်ကြည်မောင်ဝင်းဆိုသူကတော့2018မှာလဲဘာမှအဆဆမတိုးတက်နိုင်ပါဘူး NLD ကသူလှုပ်ချင်တယ်လို့လှုပ်လို့မှမရတာစစ်တပ်ကအပြိုင်ရှိနေလို့ပါအစိုးရကလို့စစ်တပ်ကဖြက်ဘာမှမတိုးတက်နိုင်ပါဘူးအမေစုကအရေးကြီးတဲ့ဖွဲ့စည်းပုံမပြင်းနိုင်မချင်းလက်ရှိအစိုးရမပြုတ်ကြရင်ကံကောင်းရခိုင်အရေးလဲကြည်လေစစ်တပ်လုံရက်ကိုအမေစုကတာဝန်ယူရတယ်အစိုးရလုံရက်ကြတော့ဒီစစ်တပ်ကတာဝန်မယူဘူးဒီတော့တိုးတက်မှုကတော့2018လဲဒီလိုပဲလုံးလေလိုက်နေမှာပါဆိုပြီးရေးသားထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီညိုပြီးခဲ့တဲ့နှစ်ထဲမှာ2019မှာပြန်ကြည့်မယ်ဆိုရင်တော့ဒီအကဲဆက်တဲ့ရခိုင်ရေးပြဿနာတွေပေါ်ခဲ့တယ်မျောလင့်မထားပဲထပ်ဖြစ်တဲ့ကိစ္စလို့တော့ပြောနိုင်တာပေါ့လေဒါကြောင့်လဲတခြားဦးစားပေးရမယ်ကိစ္စတွေတော်တော်များများနောက်တန်းရောက်ကုန်တာတွေရှိတယ်ဆိုတော့ဒီလိုနှစ်ဟောင်းမှာကျွန်တော်တို့ကြုံခဲ့ရတဲ့အတွေ့အကြုံတွေပေါ်ကနေသင်ခန်းစာယူပြီးနှစ်သစ်မှာဒီအစိုးရအပိုင်းကပဲဖြစ်ဖြစ်လူမှုဘက်ကပဲဖြစ်ဖြစ်လုံနိုင်တာဆောင်ရွက်နိုင်တာတွေဘာတွေရှိရလို့ပြောနိုင်မလဲကိုတရားသွေး
โอเคโอ้ยไคกิสาตัวเราตอนนี้มาตลอดโหจี้มาได้ตะพีอาแล้วဖြစ်တယ်แล้วก็เราไม่ก้าวเนี่ยจุ๊ดတ်ไปเลยอายิဖြစ်တယ်ครับอีกก็တော့เราดีทัวริซึมมาแล้วซะพี่ที่ได้นี่แล้วก็နိုင်ငံကနိုင်ငံတကာเราမျောလင့်နေတယ် ကျွန်တော်မျောလင်းကြီးမျောလင်းနေတယ်ဂျင်းနီမြုပ်နယ်မှုတွေလာဖို့ခက်သွားတယ်เนาะကျွန်တော်တို့ဒီနိုင်ငံတကာအတိုင်းဝိုင်းနဲ့ဝန်ဆမ်းမှုတွေနိုင်ငံတကာအတိုင်းဝိုင်းနဲ့ကျွန်တော်တို့ဟိုတဟစာရဖြစ်ဖြစ်နေတိုင်းမှုကိစ္စတွေမှာလည်းအဟံတားတွေဖြစ်ခဲ့ရတယ်ဒါပြကျွန်တော် 2018 ခုနှစ်မှာကျွန်တော်တို့ရေဆန်ရမယ့်ခက်ခဲတွေနဲ့ကျွန်တော်တို့ခန်းချောက်မှုတွေပေါ့ဗျာကျွန်တော်တို့2018ခုကျွန်တော်တို့မျောလင်းတကြီးပြေးဝင်ရမှာမဟုတ်ပဲねကျွန်တော်တို့တတိကြီးစွာနဲ့ပြေးဝင်ရမယ့်အနေအထားဖြစ်တယ်ဗျာအဲ့ဒီအချိန်မှာကျွန်တော်ဒီလိုဖြစ်အရင်ကျွန်တော်တို့ဘေးအတွက်ကောင်းကျိုးပေါ့နော်ကောင်းကျိုးတစ်ခုကပါလဲဆိုတော့ဟိုမိတို့ပင်ဟလာဒီအချိန်ဥပဒေဆိုင်ရာပြဿနာတွေနိုင်ငံရေးပြဿနာတွေရှိနေကြမှုတက်တက်နဲ့ကျွန်တော်တို့အဆိုးရနဲ့ကျွန်တော်တို့ဒီတိုက်ခံပါတီအချို့ပေါ့နော်ကျွန်တော်တို့ဒီပြည်သူလူထုရှားမှာအာကျွန်တော်တို့ဒီစီလုံးအဆိုင်တာတစ်ခုပေါ့နော်အခြေအနေပေါ်မှာငါတို့ညှို့မှဖြစ်မယ်ဆိုတော့အခြေအနေတစ်ခုတော့ကျွန်တော်တို့တွန်းပေးလိုက်ဆိုလို့ဖြစ်သွားတယ်ဆိုတော့ဒီအခြေအနေကကျွန်တော်တို့ကောင်းမွန်တဲ့ဒီစီလုံးဒီလိုစီလုံးညီညွတ်မှုတော့မထင်မပဲရလိုက်တဲ့တန်ငယ်ရေးရစီလုံးညီညွတ်မှုဒီ2018လို့ဟိုကျွန်တော်တို့ခံချက်ကတိုက်စစ်ကတစ်ခုလုံးကိုကျွန်တော်တို့ဟန်ချက်ညီဖွင့်နိုင်မှုလို့လေအကယ်၍ဖွင့်နိုင်ရင်တော့ကျွန်တော်တို့အစိုးရအကောင်2018ကကျွန်တော်တို့တိုင်းပြည်ပြည်ကကောင်းတစ်ခုပြန်ဖြစ်လာလိမ့်မယ်လို့ထင်ပါတယ
်။ဟုတ်ကဲ့ပါဝင်ဆွေးနွေးပြတဲ့ဗဟင်းစာဆရာဦးတီယာသွေးမြန်မာရေးအကဲကတ်တွေဖြစ်ကြတဲ့ဦးစီရသူအမေရိကန်ပြည်ထောင်စုကဒေါက်တာတင်းဆွေကိုရိုင်းရောအီးမေးလ်တွေ Facebook တွေနဲ့ပါဝင်ဆွေးနွေးသူတွေနဲ့တော်တာရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ။